ကျမဆုမမရှင်ဘင်္ဂလားပင်လယ်အော်မှာလက်ရှိဖြစ်ပေါ်နေတဲ့အပြင်းဆိုင်ကလုန်းမုန်တိုင်းအနေနဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာမုန်တိုင်းသတိပေးနေတဲ့အကြောင်းကိုတင်ပြပေးချင်ပါတယ်။ဘင်္ဂလားပင်လယ်ကောအတွင်းစူပါဆိုင်ကလုန်းမုန်တိုင်းဖြစ်နေအားကောင်းလာနေတဲ့အမ်ဖန်မုန်တိုင်းဟာဒီသတင်းမှတ်ထဲမှာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားကနေကုန်းတွင်းပိုင်းကိုဝင်ရောက်လာနိုင်တယ်လို့မိုးလေဝသကြွမ်းကျင်သူတွေကခန့်မှန်းထားပါတယ်။ဒီအတွက်လည်းဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမုန်တိုင်းအန္တရာယ်သတိပေးကြေညာချက်တွေကိုတာဝန်ရှိသူတွေကနှိုးဆော်နေတယ်လို့ဒုက္ခသည်တွေကပြောပါတယ်။အရေးပေါ်အခြေအနေကြုံရရင်လိုက်နာရမယ့်အစီအမံတွေကိုလည်းတာဝန်ရှိသူတွေကအတန်ချဲ့ဆက်တွေနဲ့လိုက်လံနှိုးဆော်နေကြောင်းကုတုဘလောင်ဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့ဦးအောင်မြင့်က VOA ကိုပြောပြပါတယ်။
အော်စပီကနဲ့အော်နေတာမနေ့ကတည်းကနေအော်နေတာပါစတနာဝင်တဲ့တွင်နဲ့ဟိုအတန်ရှင်းစင်းနေပေါ့နော်သူတို့ခွေးတွေကိုလဲနေပြီးတော့မုန်တိုင်းရှိတာရှုံးကိုဟိုနိုးဆော်နေတာရှိပါတယ်ဒီမှာစပင်ချောင်းတချို့ပလီတွေစက္ကဒီတဲ့စကန်တာဝန်ဆိုင် CIC ရုံးနော်အဲ့ဒီမှာတိတ်အကတ်ကချုံရဲ့ဒီလိုလဲရတဲ့သူကတန်ရှင်းစင်းနေဟိုနိုးဆော်ရရှိမှအဲ့ဒါလည်းသေးပြီးတော့စတနာဝင်တဲ့တွင်ကသေးပြီးတော့ပြောနေတာကြားရပါတယ်ဟိုအရင်စကိုဝင်ဆောင်အမေသမီးတို့ဟိုဘာတို့မချဲမမာတို့အကိုရမယ်လူတွေပေါ့နော်အဲအဲ့ဒီသူသွားမယ်ပြီးတော့ချန်တဟာအဲလုံလောက်မယ်ဆိုလို့စင်တခြားလုံလောက်မှာတော့မပေါ့ဘူးဒါကစတင်ရှင်ဆိုတာတက်တက်လေးအစင်ပဲရှိသေးတယ်ဒင်းစင်တာကလုံလောက်စေချန်တော့ကတန်တိုင်းအထူးရှောင်းလုံးရဲ့ပြီးတော့ရှုနတ်ကြီးရဲ့အင်ရှုတက်ကြီးရဲ့အဲ့လိုပဲတန်တော့ရစားပါကြည့်တယ်တဲတွေလဲဟုံးငင်းပြီးတော့ကက်စီနေတာရှိပါတယ်တကယ်လို့မွန်တိုင်းပြလာမယ်ဆိုလို့ဆိုရင်လေတိုက်ပြီးတော့အကုန်လုံးပါသွားနိုင်တယ်ပြီးတော့မြေပြူမှုတို့ဟိုရေကြီးမှုတို့ဒါတွေပြလာမယ်ဆိုလို့ဆိုရင်တော့ပူတော့ဆူသွားမှာပါပဲ
တိုင်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေခိုလုံရစခန်းထဲမှာကြက်ခိုင်မှုမရှိတဲ့နေအိမ်တွေမှာခိုလုံနေထိုင်ကြရတဲ့အတွက်ဒုက္ခသည်တွေစိုးရိမ်နေကြတာပါဘာလုခါလေးဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်တူဖြစ်တဲ့ဦစလန်ကတော့မုံတိုင်းထံပြင်းထန်ပဲဆိုရင်ခံနိုင်ရင်မရှိတဲ့အတွက်စိုးရိမ်ရတဲ့အကြောင်းပြောပြပါတယ
်မုံတိုင်းနဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်ဆီယာဘက်ကရော IOM ဘက်ကရော message ပို့တာရှိတယ်နောက်အတန်ရှင်းစင်းနဲ့လည်းဒီမှာဒုက္ခသည်စခန်းတိုင်းကိုနုံးစော်ပေးတာထွေးရပါတယ်ခင်ဗျာအဲအင်းတွေကိုကျွန်းနဲ့တရားရှင်အောင်ပို့ဆိုပြီးတော့ညွန်ချတာတယ်နောက်အင်းတွေကညချင်းမထွေးကြဘူးနောက်နိုင်ငံတွေကအကိုင်းမှာဆောက်လို့ပေါ့ဆိုပြီးတော့သူတို့ဘက်ကကြောက်တာရှိတယ်ဒါပေမဲ့ဒွါစတေမိုကတော့ဝါတော့ဖင်ပူတာတော့မထွေးရဘူးခင်ဗျာဘာနဲ့ကာကွယ်မလဲတာအမတန်စဉ်းစားစရာကောင်းပါတယ်ခင်ဗျာမုံတိုင်းကခေတွေတိုက်ကျလိုက်မယ်ဆိုရင်အများကြီးအန္တရာယ်ချိုက်ရမှုရှိနေကြောင်းကိုတွေ့ရပါတယ်ခင်ဗျာ
အင်အားပြည့်မုံတိုင်းအန္တရာယ်ကြောင့်ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေမှာသတိပေးချက်တွေထုတ်ပြန်ထားသလိုဘေးလွတ်ရာကိုပြောင်းရွှေ့နေရတာတွေလည်းရှိပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာတော့မုန်တိုင်းအန္တရာယ်အတွက်အချက်ပြစနစ်နဲ့ကာကွယ်နိုင်မှုကြိုတင်ပြင်ဆင်နေကြတယ်လို့ဒုက္ခသည်ဦးအောင်မြင့်ကပြောပြပါရယ်
။ကျွန်တော်ဟိုမုန်တိုင်းနဲ့ပတ်သက်ပြီးတော့တာဝန်ခံရုံးကနေမုန်တိုင်းအသင်းလေးကိုရောက်သွားပြီးအသင်းလေးဆိုရင်မုန်တိုင်းပြစ်တယ်လာပြီပေါ့။ဒါအလယ်လေးတောင်တာရှိကြည့်တယ်စခန်းတာဝန်ခံရုံးချင်းမှာရှေ့ပြလန်ပါ။ကကူတင်ရင်ဘယ်လိုပြစ်လာမလဲ၊နကူတင်ရင်ဘယ်လိုပြစ်လာမလဲ၊သုံးကူတင်ရင်ဘယ်လိုပြစ်လာမလဲလို့ရှိပါတယ်အသင်းရှိပါတယ်။အမှုအခါအတိုင်းဒါတို့စနစ်တကျနော်ရှူးနဲ့စီပြီးတော့ကိုနေရနေသူချက်ဆွဲထားပါဆိုပြီးတော့အဲ့လိုယွံကြတာရှိပါတယ်လို့မာနေမာတာရှိပါတယ်ဒါပေမဲ့သေးတွေကဟောင်းတွင်ပေါ့တော့အဲရှူးနဲ့ဆွဲမယ်ဆိုလို့ဆိုရင်တော့ပြူသွားတာရှိတယ်ပြက်စီးသွားတာရှိတယ်ဒါကြောင့်မွန်တိုင်းရှင်းလာလို့ဆိုရင်ဘယ်လိုနည်းနဲ့မကာကွယ်နိုင်ကြအကြောင်းမရှိပါဘူ
းကိုဗစ် -19 ကရောဂါကူးစက်မှုကိုမကြသေးခင်ကပဲတည်ပြထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာအင်ဂျင်အများပြားထိခိုက်ပျက်စီးတဲ့အထိမိလောင်မှုနှစ်ခုနဲ့ကြုံခဲ့ရပြီးအခုနောက်ထပ်မုန်တိုင်းအန္တရာယ်နဲ့ရင်ဆိုင်နေရတာပါရခိုင်ပြည်နယ်မှာ2019ခုနှစ်တုန်းက ARSA ရိုဟင်ဂျာအစိုးရအဖွဲ့ကိုလိုက်လံနှိမ်နှင်းတဲ့မြန်မာစစ်တပ်ရဲ့စစ်စီရေးတွေနောက်ဆက်တွဲဖြစ်နေတိမ့်ချီတဲ့ရိုဟင်ဂျာတွေအိန္ဒိယဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတာပါမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံမိမဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လည်လက်ခံဖို့ကိုတော့ကတိပြုထားပါတယ်ရှင်ကျွန်မဆုမမ